အိန္ဒိယနိုင်ငံအနေနဲ့မြန်မာနိုင်ငံကပဲကိုအရင်ကတန်ချိန်တတန်းဝင်းကျင်လောက်ဝယ်ယူရကနေခုအိန္ဒိယကနေပြီးတော့ဒီပဲဝယ်ယူတဲ့တန်ချိန်ကိုကန့်သက်လျှော့ချလိုက်တဲ့အပေါ်မှာအခုလက်ရှိပဲစည်းကွက်အခြေအနေကဘယ်လိုဖြစ်နေလဲရှင
်။ပြည်တွင်းပဲစည်းကွက်အခြေအနေကအခုပဲတွေကအကုန်လုံးပို့ကုန်ကအိန္ဒိယကိုပို့ခဲ့ကုန်တွေဖြစ်နေတော့အိန္ဒိယကပဲအဝယ်ဟို input တွေရပ်ထားတယ်။ရပ်ထားတော့ဒီပမာဒီမှာရှိတဲ့အိန္ဒိယကိုပို့တဲ့မှပဲပဲစည်းကွက်ပဲဒီစင်းတွေကအကုန်လုံးစည်းကွက်တွေကမရှိပြောင်းနေတော့ဘူးနော်။အဲ့တော့ပဲစည်းကြမှာကြောက်လို့ကုန်စည်တိုင်းကလည်းပဲအဲ့ဒါကိုပဲစည်းအယောင်းဝယ်မလုပ်ဘဲနဲ့ခဏရပ်ထားတယ်။အဲ့တော့ဘာလို့လဲဆိုဟိုက input မဝယ်တော့ဘူးဆိုလို့ရှိရင်ဒီပဲတွေကဟိုနိုင်ငံကပို့တဲ့ပဲတွေကအဓိကအိန္ဒိယကိုပို့တဲ့အတွက်အိန္ဒိယကမဝယ်ဘူးဆိုလို့ရှိရင်အခက်ကြီးနိုင်တယ်လေအဲ့ဒါကြောင့
်အိန္ဒိယဘက်ကနေပြီးတော့ခုပဲတန်ချိန်ရောသူတို့ကဘာကြောင့်ကန့်သက်လိုက်တာလဲရှင
်။ဒါကသူတို့အစိုးရရဲ့ policy ပဲလေအားလုံးနိုင်ငံတကာကနေကြီးတူကြီးပဲသူတို့ကဝယ်တော့မဲ့အစီအစဉ်ရှိတယ်။စိုးရခြင်းဝယ်မယ်တဲ့။ဘာလဲဆိုတော့ပဲစည်းတွေကလည်းတခါခါဈေးတွေတိတ်တက်သွားတဲ့အချိန်ကျတော့သူ့ရဲ့သူ့ပြည်တွင်းမှာစားသုံးတဲ့လူတွေဈေးကြီးမှကြောက်လို့သူတို့ policy နဲ့လုပ်တယ်လို့ဒါတော့အငယ်လို့ယူဆတယ်လေ။ကန့်သက်တာအခု input ကိုလုံးဝမပေးတော့ရပ်ထားလိုက်တာ။အရင်တုန်းကျတော့သူတို့အစိုးရကပုဂ္ဂလိကစီစီဟိုလိုတင်တာသဘောမျိုးနဲ့တွင်းရတယ်သူတို့စီကိုလေအဲအိန္ဒိယကုန်တယ်တွေကတင်တာနဲ့ဒီနိုင်ငံကြားမှာဝယ်ယူမှာသူတို့နိုင်ငံကိုတွင်းတာပေါ့အခုဒီနေ့အဲ့တော့ဈေးတွေကတက်လာတဲ့အခါကျတော့သူတို့စားသုံးတဲ့လူတွေဒုက္ခရောက်တော့သူကတင်တာတွေမလုပ်တော့ဘဲနဲ့သူဟာသူကြီးတူကြီးဝယ်ဖို့အစီအစဉ်ရှိတာပေါ့အဲ့တော့ input တွေကိုပုဂ္ဂလိကတွေကိုမပေးတော့အစိုးရချင်းအစိုးရပဲဝယ်တော့အဲ့ဒါကြောင့်သူကသူ့နိုင်ငံကိုသူပိတ်လိုက်တဲ့အတွက်အငယ်တို့ထုတ်လုတဲ့နိုင်ငံအတွက်ကတော့ဒါအနေနဲ့အများထိခိုက်တာပေါ့အ
ဲ့တော့ဒီအိန္ဒိယဘက်ကမကန်တက်ခင်ရုံးကပဲစင်းနှုံးချင်နေတဲ့လက်ရှိချင်းတွေရောဆိုဘလောက်များกว่าဟာသွားပြီလဲရှင
်။ရေမှတ်ပဲစည်းကပြောရရင်ပြည်ပင်းစည်းကစဒီနှစ်စဖွင့်တော့ဆိုရင်တသိန်း2000လောက်နဲ့12သိန်းပေါ့တတန်းကို12သိန်းတတင်းကို3သိန်းကိုတသိန်း2000လောက်ကနေအခုက9000လောက်ထိကျသွားတော့9000 8000လောက်ထိကျသွားတော့ဗောနော်။ကျသွားပြီးတဲ့အခါကျတော့အခုကလုံးလုံးတို့ရရလိုက်တဲ့အတွက်ကုန်စည်တိုင်းမှာလည်းအယောင်းဝယ်တွေကိုအငယ်တို့ကိုတို့ကုန်စည်တိုင်းအဖွဲ့တွေကနေအယောင်းဝယ်တွေခဏရထားတယ်ဘာလို့ဆိုတော့တချို့ကဒီထက်လန့်ပြီးကြောက်ပြီးဒါအယောင်းလို့ရှိရင်ဈေးကွက်တွေတိတိပြိုဆင်းသွားမှာကြောက်လို့
အခုကဘယ်မျိုးတွေမှရထားလဲရှင
်အဓိကကတော့ရန်ကုန်မျိုးပဲရန်ကုန်တိုင်းကအဓိကပဲရန်ကုန်တိုင်းကအယောင်းဝယ်မဖြစ်တော့ဘူးဆိုရင်နေတိုင်းတွေမှာမဖြစ်တော့ခါတိုင်းကရန်ကုန်မျိုးရဲ့တိုင်းရဲ့အခြေအနေကြည့်မှနေရအကုန်လုံးအယောင်းဝယ်ဖြစ်တာ
ဟုတ်ကဲ့ဘယ်နေရာလောက်ကစပြီးရထားလဲအငယ
်3ရက်လောက်ရှိ
ဟုတ်ကဲ့
ခဏခဏရထားတာပေါ့နော်ဈေးမဖွင့်တော့ဘူးအယောင်းဝယ်ကုန်မလို့အယောင်းဝယ်လုပ်နေလေရှင်တချို့ကဟိုမှာ5သိန်းတောင်3သိန်းနဲ့ရောင်းလိုက်မယ်ဆိုရင်ဈေးပြုတ်ကျသွားနိုင်တယ်လေအဲ့လိုကြောင
့်လက်ရှိရောဒီပြည်တွင်းဈေးကွက်မှာပဲလက်ကျန်ကဘယ်လောက်များရှိနေလဲ
အခုကပဲစင်းကုန်ကအခုမှစိုက်သုံးလေစိုက်သုံးဆိုတော့ပဲစင်းကုန်အဟောင်းတွေပဲနည်းနည်းကျမယ်နော်ဟိုမှတ်ပဲကထွက်တာကအရင်ဒီနေ့ဖေဖော်ဝါရီ March April မှာထွက်တယ်ဆိုတော့ April ဆိုတော့အခုဆိုတော့လေးလလောက်ရှိသွားပြီဆိုတော့အဲကုန်တယ်တွေလက်ထက်မှာတချို့ကျနေပေါ့တန်းချင်3,000-4,000လောက်ကျမှာပေါ့
အဲ့တော့ဒီအိန္ဒိယအခုလိုကန့်သက်လိုက်တဲ့တော့ရောဘယ်လောက်ဆုံးရှုံးမှုများရှိနိုင်လဲရှင်ခုနလက်ကျန်တွေလည်းရှိမယ်နောက်ထပ်ထွက်လာဖို့လည်းပဲရရှိနေသေးတယ်ဆိုတော့လေ
အဲ့တော့အိန္ဒိယကန့်သက်လိုက်တော့လောလောဆယ်ကတော့ကုန်တယ်တွေဆုံးရှုံးတော့ပေါ့ဒါပေမဲ့နောက်သီးနှံထွက်ပေါ်တဲ့အချိန်ကျရင်တောင်သူတွေအနေနဲ့ဒါဖိုက်ထားတဲ့သီးနှံတွေပဲမှာရောင်းအောင်မလဲဖြစ်ကုန်တော့ပေါ့ကုန်တယ်မွေရဲတော့ဖြစ်သွားတော့ပြီးပြီးဆုံးရှုံးတော့အဓိကကုန်တယ်တွေကတောင်းခံနိုင်တော့တောင်သူတွေကထွက်လာတဲ့သီးနှံတွေကိုသူတို့ဟိုကမလုပ်လို့မရတော့ဘူးလေတောင်သူထွက်လာတဲ့သီးနှံပဲမှာရောင်းအောင်မလဲဖြစ်ကုန်မှာပေါ့နော်အဲ့တော့ပထမအနေနဲ့ဈေးကွက်ပျောက်သွားပြီဆိုလို့ရှိရင်ကုန်တယ်တွေထိခိုက်မယ်ပေါ့ကုန်တယ်ဒီပထမထိခိုက်မယ်ဒုတိယထိခိုက်မှာတောင်သူတွေထိခိုက်မှာပေါ့အဲ့တော့တောင်သူတွေမထိခိုက်အောင်တော့ဒါသူကလည်းပဲနီလန်းရှာတော့ပေါ့ဆိုတော့ဟိုဖက်နိုင်ငံကလည်းပဲသူစားသုံးသူတွေမထိခိုက်အောင်သူကလုပ်တာ哦ဒီဖက်နိုင်ငံကလည်းကိုတောင်သူတွေမထိခိုက်အောင်တော့နီလန်းရှာတော့ပေါ့
အိန္ဒိယဘက်ကရောပုံမှန်ကအဲ့ဒါဆိုရင်ဒီထွက်တဲ့နှုံးနဲ့အရင်ကအိန္ဒိယဘက်ကဝယ်တဲ့နှုံးကအဆင်ပြေနေတာပေါ့အဲ့လိုမျိုးပြောလို့ရမလားရှင်
အဆင်ပြေနေတာ哦အိန္ဒိယကသူတို့ကတနိုင်ငံလုံးသူတို့နိုင်ငံရဲ့စားသုံးမှုကတပန်း89တန်းလောက်သူတို့သုံးတယ်သူနိုင်ငံထုတ်တာမှာတပန်းခွဲပဲထုတ်တာသူတို့နိုင်ငံ89တန်းလောက်သုံးတယ်89တန်းလောက်သုံးတယ်ဒါပေမဲ့သူတို့ဟာသူတို့ထုတ်တာလည်းပဲ12တန်းလောက်ထုတ်တယ်သူတို့ကအများအပြားလေးသန်းလောက်ဝယ်ရတယ်လေးသန်းလောက်ဝယ်တာပမာပြီမှာတန်းကျော်ဝယ်တယ်ကျန်တဲ့နိုင်ငံလည်းသူဝယ်တယ်လေအဲ့ဒါရှိသေးတော့
အိန္ဒိယကမြန်မာနိုင်ငံပဲဈေးကွက်ကအိန္ဒိယကိုပဲအဓိကထားတင်ပို့နေရတာမျိုးဖြစ်နေတော့
အိန္ဒိယကိုမှီနေရတယ်
အဲ့တော့အခုအိန္ဒိယကအဲ့လိုမျိုးဖြစ်သွားတယ်ဆိုတော့ဒီမြန်မာနိုင်ငံကတခြားနိုင်ငံကိုရောပဲဈေးကွက်ဟိုတင်ပို့ဖို့
တခြားဈေးကွက်ကိုတင်ပို့ဖို့ဆိုတာဟာကအင်္ဂလိပ်ကအခုရုပ်တရက်ပြောင်းလို့မရဘူးဗာလဲဆိုတော့အိန္ဒိယကပဲစင်းကုန်နဲ့မှတ်ပဲအိန္ဒိယတနိုင်ငံလောက်ပဲအဓိကဝယ်တယ်ပဲစင်းကုန်ဆိုအိန္ဒိယတနိုင်ငံလောက်ပဲဝယ်တာအဲ့တော့ဒီမှာရှိတဲ့ တီးနံတွေကစိုက်ညူးမြက်ပုံစံပြောင်းမရမှာပေါ့နော်အဲ့လိုကြောင့်အဲ့လိုမှဖြစ်မှာ
နောက်ပြောင်းအကဲဒီလိုမျိုးပုံစံမျိုးအရင်ကကြုံခဲ့ဘူးလားရှင
်မကြုံဘူးဗျပထမဆုံးကသူကဈေးကွက်စီးပွားရေးစနစ်စပေါ်ပြီးကလေးကဒါပထမဆုံးဒီလိုအိန္ဒိယနဲ့အိန္ဒိယဒီလိုပိတ်လိုက်တော့နေပြည်တော်မှာမနှက်ဖန်ကြရင်နေ့လည်းနှစ်နာရီကျရင်ဟိုဘီယာကုန်းကြီးတိုင်းနေနဲ့ဘာဆက်လုပ်ကြမလဲအကြံဉာဏ်နဲ့ဆွေးနွေးပါပေါ့နော်အဲ့ဒီအဖြစ်နဲ့ယူပြီးအိန္ဒိယအစိုးရနဲ့ပမာအစိုးရစကားပြောရမှာပေါ့အဲ့ဒါတော့အိန္ဒိယအနေနဲ့သူဝယ်နိုင်တဲ့အတိုင်းအတာနဲ့ဒီမှာအဲသူဝယ်တဲ့အမျိုးသားတို့နိုင်ငံမှာဝယ်ပြီးပို့နေဆွေးနွေးမယ်နောက်တစ်ချက်ကတော့ဟိုအရေးပေါ့ဒီသေးတမျိုးသေးကိုအောင်မကူတော့ဘယ်နဲ့ဆိုက်ဟိုတောင်သူတွေကိုတခြားပဲတွေနဲ့ပြောင်းဆိုင်ဖို့မျိုးသားပြောင်းဆိုင်ဖို့တွေလောအောင်ပေါ့ဒီကွက်ရှိတဲ့ပဲတွေပြန်ရှာအောင်
ကဲပါရှင်အန်ကယ်ဟာဆိုအန်ကယ်ဦးဆိုင်မညာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ဟုတ်ကဲ့